မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေဟာအာဆီယံအဖွဲ့အတွက်ကင်တွယ်ဖြည့်ရှင်းမှုခက်ခဲတဲ့ပြဿနာဖြစ်ပြီးတော့အချိန်မြင့်ပြီးတော့မှဖြစ်ပေါ်လာနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးဦးတည်စေတဲ့တိုးတက်မှုမရနိုင်ပဲဖြစ်နေပါတယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကဒီကနေ့ပြောကြားလိုက်ပါတယ်။အာဆီယံအနေနဲ့မြန်မာအရေးကိုကင်တွယ်ဖြည့်ရှင်းမှုတန်ထိတ်ထန်ချထားပေမဲ့မြန်မာပြည်ပခါဟာခက်ခဲရှုပ်ထွေးလွန်းတယ်လို့အမေရိကန်ပြည်ထောင်စုဟာဝိုင်မှာပြုလုပ်တဲ့ညီလာခံမှာပြောကြားတဲ့မိကွန်းတွင်မှသမ္မတကထည့်သွင်းပြောကြားခဲ့တာပါ။မြန်မာအရေးကိုဖြည့်ရှင်းနိုင်ရေးအာဆီယံပေါ်မှာဖိအားပေးမှုတွေရှိနေပေမဲ့ဒီကိစ္စကအင်မတန်ခက်ခဲပါတယ်ဆိုပြီးပြောခဲ့တာပါ။မကြသေးခင်သတင်းပတ်တွေအတွင်းထွက်ပေါ်လာတဲ့သတင်းချက်လက်အရစစ်ကောင်စီဟာသူတို့တပ်ဖွဲ့ရဲ့ထောက်ခံမှုကျဆင်းလာတယ်ဆိုပြီးသမ္မတကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တဲ့နောက်ပိုင်းပြည်တွင်းနေရဲစွန့်ခွာထွက်ပြေးရသူကတပ်တန်းကျော်ရှိသွားပြီဖြစ်ပါတယ်ရှင်။